ကိုဗစ် -19 တတိယလိုင်းထံကိုရင်ဆိုင်နေရဆဲဖြစ်တဲ့မြန်မာနိုင်ငံမှာစစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်အရကတော့လွန်ခဲ့တဲ့24နာရီအတွင်းတက်ခွဲဆန်းသတ်မှုပေါင်း19,632 ခုစစ်ဆေးခဲ့တာမှာယောဂဗိုလ်ကူးစက်သူ 1,448 ဦးထပ်မံအတည်ပြုပါရယ်။လွန်ခဲ့တဲ့24နာရီအတွင်းသေဆုံးသူကတော့36ဦးရှိတဲ့အကြောင်းဖော်ပြထားပြီးဒီကနေ့စီးရင်တဲ့ပါဆိုရင်မြန်မာနိုင်ငံမှာ COVID-19 ယောဂကြောင့်သေဆုံးသူစုစုပေါင်း 18,000 ကျော်ရှိသွားပါပြီ။ဒီကနေ့အထိတက်ခွဲဆန်းသတ်မှုပေါင်း 44 သန်းကျော်စစ်ဆေးပြီးစီးခဲ့တာမှာယောဂကူးစက်သူစုစုပေါင်းကတော့ 4,900 ကျော်ရှိတယ်လို့ဖော်ပြထားပါရယ်။ကျန်းမာရေးကျွမ်းကျင်ပညာရှင်တွေကတော့မြန်မာနိုင်ငံမှာယောဂရှာဖွေဆန်းသတ်စစ်ဆေးမှုတွေအလုံးလောက်မရှိသေးတာ၊ကာကွယ်ဆေးထိုးပြသူရေအတွက်နည်းတာနဲ့ကျန်းမာရေးစောင့်ရှောက်မှုအားနေတာတွေကိုထောက်ပြပြီးအမှန်တကယ်ကူးစက်မှုနဲ့သေဆုံးမှုအရေအတွက်ဟာကျန်းမာရေးဌာနကထုတ်ပြန်စီရင်ထက်အများကြီးပိုနိုင်တယ်လို့ပြောဆိုကြပါရယ်။ပြီးခဲ့တဲ့ဇွန်လကုန်ပိုင်းမှာစတင်ခဲ့တဲ့ COVID-19 တတိယလိုင်းကြောင့်ဇူလိုင်လအတွင်းမှာကူးစက်သေဆုံးမှုတွေအများဆုံးဖြစ်ခဲ့ပြီးအခုနောက်ပိုင်းကူးစက်သူနဲ့သေဆုံးသူရေအတွက်ရောကြလာတဲ့ဆိုပေမဲ့နေ့စဉ်ကူးစက်သေဆုံးမှုတွေဆက်ရှိနေဆဲဖြစ်တာမို့ပြည်သူတွေကြားမှာယောဂအန္တရာယ်မပေါ်ဆရေးကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်စစ်ကောင်စီကတော့ကာကွယ်ဆေးထိုးအစီအစဉ်တွေတိုးမြင့်လှုပ်ဆောင်နေတဲ့အကြောင်းပြောဆိုထားပြီးဒီနှစ်အတွင်းနိုင်ငံလူဦးရေတဝက်လောက်ထိကာကွယ်ဆေးထိုးပေးနိုင်ဖို့ရည်မှန်းလှုပ်ဆောင်နေတယ်ဆိုပြီးတော့ပြောပါတယ်ကျန်းမာရေးဌာနအစီအစဉ်အရလက်ရှိမြန်မာနိုင်ငံမှာကာကွယ်ဆေးထိုးပြီးသူစုစုပေါင်း8သန်းကျော်ရှိပြီးဒီထဲမှာ3သန်းကျော်ကကာကွယ်ဆေးနှလုံးအပြည့်ထိုးပြီးထားသူတွေဖြစ်ပြီးတော့4သန်းကျော်ကတော့ပထမတစ်ကြိမ်ထိုးပြီးသူတွေဖြစ်ပါတယ်ရှင်